မြန်မာဆက်တူပါဝင်တဲ့ Intercept 39 ဂျိုလူကို2019ဩဂုတ်လ9ရက်နေ့မှာကမ္ဘာပတ်လမ်းလည်းကိုဆက်တင်နိုင်ခဲ့ပါတယ်။ဒီဆက်တူဂျိုလူရဲ့အလုပ်လုပ်ပုံကို NASA သိပ္ပံပညာရှင်ဒေါက်တာဗေဒာတင်ကပြောပြပေးမှာပ
ါ။မြန်မာဆက်တူ Intercept 39ကတော့ဝေးလံတဲ့အရောက်ပေါက်နေတဲ့ဒေတာတွေမှာဆက်တွေ့ရေးကောင်းမွန်စွာရဖို့ဒါတင်တာဖြစ်ပါတယ်။ဒီဆက်တွေ့ရေးဂျိုလူတင်တဲ့အတွက်transponder လို့ခေါ်တယ်။အဲဒီဂျိုလူထဲမှာပါတယ် PC တကူတော့နော်။အဲဒီဟာကကဘာမြေမျက်နှာပြင်ကိုပြန်ပြီးလွှင့်ရတာပါ။ဆက်တွေ့ရေးဂျိုလူမှာပါပါလဲဆိုတော့ဂျိုလူကို land မှတ်အောင်တင်ပေးဖို့အတွက်လိုအပ်တဲ့ဒုံးရင်အသေးလေးလိုဟာမျိုးလေးတွေ electronic PC တွေအများကြီးပါပါတယ်။ခင်းကြောင်းနဲ့ဆက်အဲ့ဒါနဲ့ပါပါ။နောက်ပါဂျိုလူ operate လုပ်ဖို့အတွက်ဆိုလို့ရှိရင်သူ့မှာပါဝါလို့ရတယ်။ဒါကြောင့်သူ့နဲ့တွဲရဲ့ solar အချက်ကြီးတွေအများကြီးထည့်ပေးပြီးတော့အပေါ်လေးရောက်တော့သူဖြန့်ထုတ်လိုက်ရပါတယ
်။ကဘာပလန်းကြောင်းတွေမှာလဲပတ်နေတဲ့ဂျိုလူတွေလိုအပ်တဲ့ပစ္စည်းတွေထဲမှာအရေးအကြီးဆုံးကအတန်းဆက်စိတ်ပိုင်းဖြစ်တဲ့ transponder ဖြစ်ပါလေ
။အဲ့ transponder အဓိကအောက်ဘက်ကဘာမြင်မြင်တပြင်ကနေပြီးတော့စက်တွေရေး data တွေရုပ်မြင်သံကြား data တွေ Facebook တုံးတဲ့အခါကျရင်ပို့လိုက်တဲ့ဟာ telephone ဆက်တဲ့ဟာတွေအကုန်လုံးကိုဆိုအပေါ်ကိုပြင်လဲရပါလား။အဲ့ဒါ uplink လို့ခေါ်တယ်။ uplink downlink ပေါ့နော်။အပေါ်ကိုပြင်ပေးလိုက်တဲ့ချိန်နှုန်းရယ်အောက်ကိုပြန်လွှတ်တဲ့ချိန်နှုန်းရယ်ကွာပါတယ်။ပြင်လိုက်တဲ့ဒီ data တွေကိုအပေါ်မှာဖြစ်လိုက်ရပါတယ်။frequency ကို filter လုပ်တယ်လို့ခေါ်ပါတယ်အဲ့ဒါ band pass filter လို့ခေါ်တယ်အဲ့ဒီ PC ပါတယ် amplifier ဒီအပန်းချဲဆက်လို့ဟာမျိုးသူကတော့အပန်းချဲတာမဟုတ်ဘူးစွမ်းအင်ကိုအမြိုင်မြင့်ပြင်ပေးလိုက်တယ်မြင့်ပြင်ပေးလိုက်ပြီးတဲ့အခါကျတော့မှသူ့ရဲ့ချိန်နှုန်းကိုနောက်တစ်ခုပြန်ပြောင်းလိုက်တယ်ပြောင်းလိုက်တဲ့အတွက်ဒီ downlink ပြန်ဆင်းလာတဲ့ချိန်နှုန်းကအောက်ကနေပထမပြင်ပေးလိုက်တဲ့ချိန်နှုန်းနဲ့မတူဘဲနဲ့အောက်ကိုပြန်ပြီးတော့ရောက်လာပါအဲ့တော့တနေရာတိုင်းကနေပြီးတော့ဒီရှင်တစ်ခုကနေပြင်လိုက်တဲ့ဟာဂျူဒူပေါ်ရောက်သွားတယ်ဂျူဒူကနေပြန်ပြီးအောက်ကိုပြန်ဖြန့်လိုက်တဲ့အခါကျလို့ချင်းတနိုင်ငံလုံးဒေတာကြီးတစ်ခုလုံးကိုပြန်ဖြန့်ပြရတဲ့အတွက်သူ့မှာအဲ့ဒီစွမ်းအင်ညှင်းတဲ့ amplifier set ဆိုတာရှိကိုရှိရတယ်ချိန်နှုန်းပြောင်းပေးတာချိန်နှုန်းကိုသတ်မှတ်တာဗေဗီဒီယိုအချက်လက်ကိုဘလို့ဆွင့်တဲ့ဆိုတဲ့ဟာပေါ့ multi beam C band တို့ KU band ပေါ့နော်အခုဒီ satellite မှာနှစ်ခုတုံ
းဆက်တင်ဂျူဒူတွေမှာတုံးနေရှိတဲ့ band line က3မျိုးရှိပါတယ်ကီဘန်ကီယူဘန်နဲ့စီဘန်လို့ဖြစ်ပါတယ်။ကီဘန်ဟာချိန်နှုန်းအမြင့်ဆုံးဖြစ်ပြီးဒေါင်းလိန့်အတွက်20 GHz နဲ့အပ်လိန့်အတွက်30 GHz လောက်ရှိပါတယ်။ကီယူဘန်ကတော့ဒေါင်းလိန့်အတွက် GHz 17နဲ့12ဝန်းကျင်လောက်ရှိပြီးအပ်လိန့်အတွက်ဆို14 GHz လောက်နဲ့ဆွဲနာပါ။သူက antennas အသေးလေးတွေနဲ့ပါတုံနိုင်ပါတယ်။စီဘန်ကတော့ချိန်နှုန်းအမြင့်ဆုံးဖြစ်ပါတယ်။downlink အတွက်ချိန်နှုန်းက3 GHz လောက်နဲ့ uplink အတွက်6 GHz လောက်ပဲရှိပါတယ်။သူက area အခြေကြီးအတွက်သုံးနိုင်တယ်လို့မိုးတိထန်စွာရွာတာလိုမျိုးရာသီဥတုဆိုရင်လည်းသုံးနိုင်ပါလေ
။ C-band ဆိုလို့ရှိရင်သူကရိုးရိုးကျွန်တော်တို့အတန်ဆိုင်ပို့တာအတန် data ပို့တာရိုး data အချက်လက်တွေပို့တာအဲ့ဒါနဲ့ကိုအသုံးများပါတယ်။ cellular phone ခေါ်တာတို့ဘာလို့ညာလို့ဆိုလို့ရှိရင် C-band နဲ့သုံးတယ်။ဒါပေမဲ့ video file ပို့တယ်ไกด์เนี่ยวิดีโอลงได้ป่ะญาဆိုလို့ရှင်ญาတော့အရင်သူတို့ KU band နဲ့3နေရှိပါတယ်။အဲဗမာပြည်အတွက် C band ဆိုလို့ရှင် 50 dB watt ပေါ့နော်။ dB ဆို decibel ပေါ့နော်။ dB watt ဒါမှမဟုတ်လို့ရှင် watt အားတစ်သိန်းလောက်အထိကိုပမာဏများတဲ့ watt နဲ့သူတို့ဆွင့်ပေးလို့ရပါတယ်။ KU band ကြတဲ့အခါကျသူတဲ့အဆအတန်များပါတယ်။ watt အား7သိန်းလောက်အထိရှိတဲ့ transponder တွေသုံးတာဖြစ်ပါတယ်။အဲ့တော့ watt အားမြင့်လေဆက်ွယ်နိုင်တဲ့နော်ရနိုင်တဲ့နေရာအဲ့ဒါတွေကပို့ပြီးတော့အများကြီးဆွတ်နိုင်လေပါ့
။ uplink နဲ့ downlink အလုပ်လုပ်ပုံကိုကြည့်ရအောင်ပါ
။ uplink ဆိုတာပါလဲဆိုလို့ရှိလို့ရှင်ကျွန်တော်တို့ဒီ satellite station ရှိရပေါ့နော်။ဒီအောက်က station ကနေဂျိုဒူရှိကိုဗီဒီယိုတို့အတန်ဖိုင်တို့တယ်လီဖုန်းပြောတာပဲဖြစ်ဖြစ်ပေါ့နော်။အဲ့ဒါကိုဂျိုဒူရှိကိုတင်ပေးလိုက်တဲ့ဟာကို uplink လို့ခေါ်ပါတယ်။အဲ့ uplink ကတင်ပေးလိုက်တဲ့ frequency ပေါ့နော်ချိန်နှုန်းက C band ဆိုလို့ရှိရင် 4 GHz KU band ဆိုလို့ရှိရင် 15-20 GHz အောင်နဲ့တင်ပေးလိုက်တယ်အပေါ်ရောက်တဲ့အခါကျတော့အဲ့ဒီဟာကိုပေါ့နော် line တာတာတို့ချိန်နှုန်းပြောင်းတာတို့နောက်ပြီးတော့ power အများကြီးတင်ပေးလိုက်တာပေါ့နော်အဲ့ဒီဟာတွေကိုအဲ့ဂျိုဒူမှာရှိတဲ့ transponder ဆိုတဲ့ set ကနေအကုန်လုံးအလုပ်လုပ်လုပ်ပြီးတော့ချက်ချင်းပြန်ပို့လိုက်တဲ့အခါကျရင်အောက်ကိုပြန်ဆင်းလာတဲ့ပြန်ပို့လိုက်တဲ့ဟာကို downlink လို့ခေါ်နော်အဲ့ downlink ကြလို့ရှိရင် frequency တစ်မျိုးနဲ့ပြန်ဆွင့်ပေးပါအဲ့တော့ frequency နှစ်ခုချိန်နှုန်းမတူတာတခြားကြောင့်မဟုတ်ဘူးဆွင့်တဲ့အခါနဲ့ဖမ်းတဲ့အခါနဲ့က frequency ကွဲသွားမှဖမ်းရတဲ့ဟာ တိတိကျကျရနိုင်တယ်မရောထွေးဘူးပေါ့နော်အဲ့ဒီဟာလည်းပါပါတယ
်အခုဆက်တင်လိုက်တဲ့ Intel Set 39နဲ့ဆိုမြန်မာနိုင်ငံရဲ့ဆက်သွယ်ရေးစနစ်ဘယ်အတိုင်းတာထိတိုးတက်လာနိုင်ပါသလဲ
ဒါဆက်သွယ်ရေးကျူတူလေcommunication satellite ဆက်သွယ်ရေးကျူတူဖြစ်တဲ့အတွက်လောလောပြောလို့ရှိလို့ရှိရင်တယ်လီဖုန်းလိုင်းပြတ်ပြတ်သွားတယ်ကြားရသလားမကြားဘူးလားကြားရတယ်ဆိုပြီးပြန်ပြန်တယောက်နဲ့တယောက်អော်နေကြတယ်လေအဲ့ဒါလိုင်းမမိဘူးလိုင်းမမိဆိုတာထုတ်ပေးနိုင်တဲ့နှုန်းပေါ့နော်ခုနကျွန်တော်ပြောလို့လေ 50dB watt တို့ပါတော့အဲ့လောက်ထိနှုန်းမရှိဘူးအဲ့ဒါအတွက်နောက်တစ်ခုကပါလဲဆိုသူများနိုင်ငံကနေစမ်းယူရတဲ့ဂျိုတူဖြစ်တဲ့အတွက်ကျွန်တော်တို့ရှိကိုရောက်တဲ့ strength အိမ်အားတိမ်ရှိခုဆိုလို့ရှိရင်အဲ့ဒီဂျိုတူကနေဗမာပြည်ကိုကျန်ထားတဲ့ transponder တိုက်ရိုက်ကိုပမာပြေပေါ်ရောက်နေတဲ့အတွက်သူကစွန့်ရင်အများကြီးမြင်တယ်အချိန်လုံးအမြင်ကြီးနဲ့ဘယ်နေလဲအများကြီးထွက်လို့ရတဲ့အခါကျတော့တင်းအချက်လက် data TV အစီအစဉ်တွေကိုပြန်ဒူဆွတ်နိုင်တယ်အဲဒါအပြင်ကျမကြီးအတွက်သုံးမယ်ဆိုလို့ရှိရင်ခုနခွဲစိတ်ကူတနေတဲ့ဟာဟိုတခါလဲဟို live ပေါ့နော်ဆက်ချင်းဒီမှာခွဲစိတ်ကူတနေတဲ့အချိန်မှာပဲဟိုဘက်တခြား data တစ်ခုမှလည်းဒီခွဲစိတ်ကူတမှုတစ်ခုကိုပြန်ဒူတင်လို့ရတယ်အတူတူလုပ်လို့ရတယ်စာတင်တဲ့နေရာမှာအဓိကကတော့ဗဟုသုတဖြန့်တဲ့နေရာမှာအကောင်းဆုံးပေါ့နော်ဒီလိုပေါ့နော်တိတ်ဆွမ်းအင်ဂျင်နဲ့ဆက်လိုက်သုံးမှတာလေဒီလိုဂျိုတူညသုံးမှတာလေပို့ပြီးတော့ထီရီယာကိုရှိမယ်ဝေးလံဖောင်တည်တဲ့ဒေတာတွေကိုတရင်အချက်လက်တွေ information တွေ video တွေအကုန်လုံးရောက်နိုင်တယ်ဆိုရင်အခါကျတော့ဟိုအများကြီးအသုံးဝင်ပါတယ
်ဒါပြန်မြန်မာနိုင်ငံအတွက်အရေးပါတယ် electronic band စနစ်တာမကတဲ့နဲ့ချိုပြီးအစီအစဉ်တွေကိုနိုင်ငံတကာလမ်းလမ်းပြောင်းလုပ်ပေးနိုင်တော့မယ်ဆိုတော့တင်ပြရင်းဒီပြင်းပတ်အတွက်တိတ်တန့်တဲ့မိတင်ရဆန္ဒကိုဒီမှာပင်ရန်လာလိုက်ရစီနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါ